America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဇွန်လ23ရက်တင်းတွင်နေညနေခင်းဖြူအစီအစဉ်ကိုမဲခင်ပြာစုမြဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေဓာတ်ရထုံးလင်းပေးနေပါတယ်ကျမအီတန်စင်မဒီညနေခင်းတဲ့စီစဉ်ကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းတွင်နေညနေခင်းသတင်းတွေကိုမတ်များစစင်အောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတတော်ထရမ့်ရေးပို့လိုက်တဲ့စာဆောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရရှိခဲ့တယ်လို့မြောက်ကိုရီးယားဆိုရပိုင်းသတင်းမီဒီယာကဖော်ပြလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာကျင်းပခဲ့ကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဆောက်လက်စာတိုက်တလုံးပြိုကျခဲ့တာကြောင့်လူ18ယောက်ထပ်မင်းထိဆုံးသွားခဲ့ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတ္တရှင်တွေဒီနေ့နားထောင်ရမယ့်တဲမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်နဲ့နှက်ကိုင်အဖွဲ့တို့ကြားစီးပရိပခါတွေအခြေပြန့်လာတယ်လို့တိုက်ပွဲတွေလည်းပြင်းထန်လာနေရတဲ့ပတ်သက်ပြီးတော့
ကျွန်တော်တို့အေအေနဲ့ကတော့ဖြည့်ကျင်းရဲ့အရှိတ်ပဲပေါ့ဒီပြင်းပြတာတွေရှိတယ်မနည်းအောင်ဒီနေ့ရောပေါ့ဒီနေ့လည်းလက်ရှိအချိန်ကြီးတော့ဖြစ်နေကုန်မှာပါအဲဒီဘက်မှာ
တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံတာအစဉ်ကြားဖို့ရှိပါသေး။ဒါပြင်ရိုဂျာရဲ့ပြန်ပို့ရင်းနဲ့ပတ်သက်ပြီးတော့အာဆီယံထိပ်သီးညီလာခံမှာဆွေးနွေးမှုအကြောင်းနောက်ထိုင်းနိုင်ငံကနိုင်ငံမဲ့အကြောင်းတူတရားအမေရိကန်ကသိပ်ပန်စုရရှိသွားတဲ့တဲ့တင်စာရတွေကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါသေး။အခုရင်ဆုံးတော့ထိပ်တဲရတဲ့တင်တွေကိုကိုရန်နိုင်နဲ့မင်းမြသစင်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ရေးပို့လိုက်တဲ့စာတစောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရခဲ့ပြီးတော့စာမှာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်စဉ်းစားသုံးသပ်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီကနေ့မှပြောကြားလိုက်ပါတယ်။ကင်ဂျွန်အွန်ကအင်ပီရိုရဲ့အမတ်စိတ်စာကိုကန်ပြီးစဉ်းစားနေတဲ့ပုံကိုမြောက်ကိုရီးယားပိုင်း KCNA သတင်းအေဂျင်စီကဖော်ပြခဲ့ပြီးစာမှာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်ကချီးကျူးထားတယ်လို့လည်းဒီသတင်းကဆိုပါတယ်။ကင်ဂျွန်အွန်ကသမ္မတထရမ့်ရဲ့နိုင်ငံရေးအရအမျှော်မြင်ရှိမှုတတိရှိမှုတွေကိုအတိအမှတ်ပြုချီးကျူးပြောဆိုလိုက်ပြီးတော့ဇာမာပါတဲ့စိတ်ဝင်စားစရာအကြောင်းအရာတွေနဲ့ပတ်သက်ပြီးသူ့အနေနဲ့အလေးနဲ့စဉ်းစားသွားမှာဖြစ်တယ်လို့ KCNA သတင်းကဆိုပါတယ်။ဒါပေမဲ့စာထဲမှာဘာတွေပါတယ်ဘာတွေရေးထားတယ်ဆိုတာကိုတော့ KCNA သတင်းကဇုံတရားဖော်ပြခြင်းတော့မရှိခဲ့ပါဘူး။သမ္မတထရမ့်ကလည်းသူ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်စီကအလွန်ကုန်နှွေးထွေးမှုရှိပြီးတော့ပုဂ္ဂိုလ်ရေးဆန်တဲ့စာတစောင်ကိုရရှိခဲ့တယ်ဆိုပြီးအခုလအစောပိုင်းမှာပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆိုတာတာဝန်ရှိသူတွေကြားနျူကလ িয়ার ဆွေးနွေးမှုတွေရဆိုင်နေပြီမဲ့လည်းသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ကြားမှာတော့ပြီးခဲ့တဲ့နှစ်တွေအတွင်းမှာဓာတ်ပုံတွေစာရေးသားဆက်သွယ်မှုတွေရှိခဲ့ပြီးတော့နှစ်ယောက်စလုံးကလည်းသူတို့ရဲ့ဆက်ဆံရေးကောင်းမွန်နှွေးထွေးတယ်ဆိုပြီးတော့ပြောကြပါရစေခင်ဗျာ
American လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ကတရားမှုရွှေ့ပြောင်းတာတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီရင်ဖမ်းဆီးဖို့အစီအစဉ်ကိုသတင်းနှစ်ပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရားမှုရွှေ့ပြောင်းတွေကိုနေရက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုဒီမိုကရက်တွေရဲ့ပန်ကြားချက်အရသတင်းနှစ်ပတ်နောက်ဆုံးလိုက်ပြီး American တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခိုလုံခွင့်နဲ့ဥပဒေအရလင်ဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တွေနဲ့ Republican တွေပူးပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကစနေနေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနကအင်တိုက်အားတိုက်အရေးယူဆောင်ရွက်တော့မယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ရဲ့အဓိကမြို့ကြီးအများပြားကဒီမိုကရက်ခေါင်းဆောင်တွေကြားအကြီးအကျယ်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီကိစ္စကိုအစောတလင်မလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတထရမ့်ကိုတောက်ကြနေကဖုန်းကားတဆင်သတိပေးခဲ့တယ်လို့မျက်မြင်တူကိုကိုကာ PAP သတင်းမှာဖော်ပြပါတယ်။သမ္မတထရမ့်ရဲ့ရွှေ့ပြောင်းချေချောက်တွေကိုအရေးယူမယ်အစီအစဉ်ကြောင့်မိသားစုတွေနဲ့ကလေးငယ်တွေထိခိုက်မှာကိုစာနာထောက်ထားပေးဖို့စနေနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။ Washington Post သတင်းစာကြီးကပထမဆုံးဖော်ပြလိုက်တဲ့ဒီရှာဖွေဖန်းစီရေးလုပ်ငန်းစဉ်ကတော့ Houston, Chicago, Miami, Los Angeles တို့အပါအဝင်ရွှေ့ပြောင်းဝင်ရောက်မှုအများဆုံးမြို့ကြီးတွေကမိသားစုပေါင်း 2,000 လောက်ကိုပိတ်မှတ်ထားပြီးတနင်္ဂနွေနေ့မှာစတင်မှုခန့်မှန်းခဲ့တာဖြစ်ပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့မနေ့ကတနင်္လာနေ့ကစတင်ပြီးတော့အီရန်နိုင်ငံအပေါ်မှာကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်သွားဖို့စီစဉ်နေတယ်လို့မနေ့စနေနေ့ကပြောကြလိုက်ပါတယ်ဒါပေမဲ့ဘလူတန်ခပ်ပိတ်ဆို့မှုတွေဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူးသမရရဲ့ Camp David နားယူပန်းဖြေခန်းနေရာမှာအစိုးရတာဝန်ရှိသူတွေနဲ့အတူရောက်ရှိနေစဉ်သမရထရမ့်ကအီရန်ပေါ်တန်ခပ်ပိတ်ဆို့မှုအသစ်တွေလုံးမဲ့အကြောင်းကို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့် မရနိုင်ကြောင်းအီရန်အနေနဲ့လာလာကောင်းနေတဲ့အကျိုးပြုနိုင်တဲ့တိုင်းပြည်ဖြစ်လာတဲ့အများသူတို့ပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပေးမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်သမ္မတထရမ့်ကအီရန်နိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်ကိုဆွန့်လွတ်ဖို့သဘောတူလိုက်တာနဲ့သူဟာအီရန်နိုင်ငံအတွက်အကောင်းဆုံးမိတ်ဆွေတူဖြစ်လာမှာဖြစ်တယ်လို့လည်းကမ်ဒေးဗစ်အပန်းဖြစ်ခန်းကိုမတော်ခင်မှာသတင်းနောက်တွေကိုပြောကြားခဲ့ပါသေးတယ်။အမေရိကန်နဲ့အီရန်ကြားထဲမှာမှုတွေသတင်းတစ်ပတ်ကြာလောက်ဖြစ်ခဲ့ပြီးတဲ့နောက်မနေ့စနေနေ့ကတော့သမ္မတထရမ့်ရဲ့လေတံကအနည်းငယ်ပျော်ပြောင်းတဲ့ပုံစံမှာရှိနေပါတယ်ခင်ဗျာ
။အီသီယိုးပီးယားနိုင်ငံမှာစနေနေ့နောက်ပိုင်းကအာနာသိမ့်ဖို့ဂျိုးပန်းမှုအတွင်ကာကွယ်ရေးဦးစီးချုပ်စီရာယေမက်ခွန်နန်ကိုသူ့ရဲ့တပ်တော်ဆောင်ကတနက်နေ့ပြည်လို့တိတ်ဆုံးသွားခဲ့တယ်လို့အီသီယိုးပီးယားအာနာပိုင်တွေကပြောပါတယ်။စနေတကြကြိုတင်ကြံစီထားတဲ့အာနာသိမ့်ဖို့ဂျိုးပန်းမှုအတွင်မှာစစ်တပ်အကြီးအကဲစီရာယေမက်ခွန်နန်နဲ့အငိမ့်စားဗိုလ်ချုပ်ကြီးတူတို့စီရာယေရဲ့နေအိမ်မှာတိတ်ဆုံးခဲ့တယ်လို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်ဒ်ရဲ့ပြောခွင့်ရကပြောပါတယ်။စနေနေ့အစောပိုင်းကလည်းအမ်ဟာရာမြို့တော်မှာအစည်းအဝေးတစ်ခုအတွင်တနက်သမားတွေဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အမ်ဟာရာပြည်နယ်သမရနဲ့သူ့ရဲ့အကြီးတန်းအကြံပေးတွေတည်ဆုံးခဲ့တယ်လို့ပြောခွင့်ရကပြောပါတယ်။အမ်ဟာရာမြို့တော်လုံခြုံရေးအကြီးအကဲဗိုလ်ချုပ်ကြီးအဆမ်နူစစ်ကအာနာသိမ့်မှုဂျိုးပန်းခဲ့တာလို့လည်းနိုင်ငံပိုင်သတင်းဌာနသတင်းတွေမှာဖော်ပြကြပါတယ်။ကာကွယ်ရေးဦးစီးချုပ်ကိုတနက်နေ့ပြစ်ခဲ့တဲ့တက်တော်ဆောင်ကတော့ဖမ်းဆီးထားပါတယ်။ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်းအောင်ဆရာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့ညီလာခံအတွင်းဝန်ကြားရေးကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့လည်းမျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရာရင်းကိုပြန်တဲ့အခါမှာခွဲခြားဆက်ဆံမှုတွေနှိပ်စက်တာတွေရှိလာနိုင်တဲ့အတွက်သူတို့ကိုနေရာရင်းကိုပြန်ပို့မဲ့အစီအစဉ်ကိုအကူအညီပေးတာတွေနဲ့ပတ်သက်ပြီးပြန်စဉ်းစားကြဖို့လူ့ခွင့်ရေးအဖွဲ့တွေကအာဆီယံခေါင်းဆောင်တွေကိုတောင်းဆိုနေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံသားဝန်ကြီးဆာဖူဒင်အဗ်ဒူလာကတော့ရိုဟင်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကိုအရေးယူဖို့တောင်းဆိုလိုက်ပြီးတော့ရိုဟင်ဂျာတွေကိုပြန်လည်နေရာချထားတဲ့နေရာမှာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါဝင်တယ်ဆိုပြီးပြောကြားလိုက်ပါတယ်ဒါကတော့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါမနေ့စနေနေ့ကတော့ ASEAN 10နိုင်ငံကခေါင်းဆောင်တွေဟာ plastic ကြောင့်ဖြစ်ပေါ်လာတဲ့ပင်လယ်မှုတရားညဉ့်ဉန်းမှုတွေနဲ့ပတ်သက်ပြီးပူးတွဲချဉ်းကျချက်တရက်ကိုချမှတ်နိုင်ခဲ့သလိုတရုတ်နိုင်ငံဘက်ကပထမအချိန်အဆိုပြုထားတဲ့ဒေသရင်းခုံသွယ်ရေးသဘောတူစာချုပ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့လည်းအလေးပေးဆွေးနွေးခဲ့ကြပါတယ် ASEAN စည်းဝေးကတော့မြန်မာနိုင်ငံကနိုင်ငံတော်ထိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်နေပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အနေနဲ့ကုန်သွယ်ရေးတင်မာမှုတွေကိုပြေလျော်ရေးအတွက်ကူညီပေးဖို့အသင်းရှိကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ကျင်းပတဲ့အာဆီယံနှစ်ပတ်လည်ညီလာခံအပိတ်နေ့မှာပြောဆိုပါရယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံဆွေးနွေးပွဲမှာလက်တလောဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုကိစ္စကိုအဓိကထားဆွေးနွေးခဲ့ကြတာပါကမ္ဘာတဝန်းရိုက်ခတ်လာနိုင်တဲ့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပြဿနာတွေနဲ့ပတ်သက်လို့ထိုင်းအင်ဒိုနီးရှားစင်ကာပူနဲ့ဗီယက်နမ်ခေါင်းဆောင်တွေပါဝင်ဆွေးနွေးသွားမယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်စနေနေ့ကကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတစ်ခုပြိုကျခဲ့လို့လူ18ဦးသေဆုံးပြီး24ယောက်ဒဏ်ရာရခဲ့တဲ့အပေါ်မှာတော့ဝန်ကြီးချုပ်ချန်အိုချာကဝန်ထမ်းစကားပြောကြားခဲ့ပါတယ
်ကမ္ဘောဒီးယားနိုင်ငံရဲ့ခန်းကျင်မြို့ဖြစ်တဲ့တီဟာနိုဗယ်မြို့မှာဆောက်လက်ဆက်အဆောက်အုံတစ်ခုပြိုကျခဲ့တာကြောင့်ဆောက်လုပ်ရေးလုံသမား18ယောက်ထံမှနေတည်ဆုံးခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်24ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အခုချိန်ထိတော့ရှာမတွေ့ပဲပျောက်ဆုံးနေတဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အလုံသမားတွေကစနေနေ့မနက်ကခန္ဓာတတိုက်ရဲ့ဒုတိယအထက်မှာအိတ်နေကြတာဖြစ်ပါတယ်။အလုံသမား50နဲ့60ထံမှနေကအဲ့ဒီအဆောက်အုံမှာနေနေကြတာဖြစ်တယ်လို့အသက်မသေးပဲလွတ်မြောက်သွားခဲ့သူတွေကပြောပါတယ်ဒီဆောက်လုပ်ရေးစီမံကိန်းကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကပိုင်တာဖြစ်ပြီးတော့ကွန်ဒိုတိုက်ခန်းတွေဆောက်လုပ်နေတာလည်းဖြစ်ပါတယ်ဒီဆောက်အုံပြိုကျတာနဲ့ပတ်သက်ပြီးတော့လာမေးတဲ့တရုတ်လူမျိုး၄ယောက်ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်စီယန်နိုဘယ်ဟာတရုတ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာဖွံ့ဖြိုးတိုးတက်လာတာဖြစ်ပြီးတော့အများစုကတော့ကာစီနိုလောင်းကစားရုံတွေလူနေအိမ်တွေနဲ့ဟိုတယ်တွေဖြစ်ကြပါတယ်ခင်ဗျာ
ဝေဟင်ထဲမှာလေဟုန်စီးမဲ့ sky diver တွေကိုတင်ဆောင်လာတဲ့လေငယ်တစ်စီးဟာ American ပြည်ထောင်စုဟဝိုင်ယီပြည်နယ်ရဲ့ကျွန်းငယ်တစ်ခုဖြစ်တဲ့ Oahu ကျွန်းလေဆိပ်ရှိရာပင်လယ်ကမ်းခြေနားကနေရာတစ်ခုမှာပြက်ကျမီးလောင်သွားတာကြောင့်လေယာဉ်မော်ပါတဲ့လူခိုးကိုဦးစလုံးသေဆုံးသွားတယ်လို့ဒေသအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။အင်ဂျင်နှလုံးတက် Beechcraft King အမျိုးအစားလေယာဉ်ဟာတောက်ကြညပိုင်းညနေပိုင်း Oahu ကျွန်းမြောက်ဖက် Dillingham လေဆိပ်ကနေပြန်တက်ပြီးမကြာခင်မှာပြက်ကျခဲ့တာဖြစ်တယ်လို့ American လေကြောင်းထိန်းချုပ်ရေးဌာန FAA ပြောခွင့်ရ Greg Martin ကဆိုပါတယ်။လေယာဉ်ဟာပြည်လမ်းကြောင်းနဲ့အတော်လှန်နေနေရာမှာပြက်ကျမီးလောင်ခဲ့တာဖြစ်တယ်လို့မျက်မြင်တူကပြောပါတယ်။တနအီလောက်ကားမောင်းသွားရတဲ့လေယာဉ်ပြက်ကျတဲ့နေရာကိုရောက်တဲ့အချိန်မှာလေယာဉ်ကမီးလောင်နေပြီလို့မိသက်သမားဦးဖြစ်တဲ့ Nevas ကပြောပါတယ်။လေရင်ပြကြမှုကိုစုံစမ်းစစ်ဆေးဖို့ American လေကြောင်းထိန်းချုပ်ရေးဌာန FAA စစ်ဆေးရေးအရာရှိနှစ်ဦးကိုဆေးလွတ်ထားပါတယ်။ပြကြသွားတဲ့အင်ဂျင်နှလုံးတက် Beechcraft King လေရင်ဟာ1968ခုနှစ်ကထုတ်လုပ်တာဖြစ်တယ်လို့ FAA စီးရင်အရာသိရပါတယ
်။2034ကမ္ဘာဖလားကိုရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကပူးတွဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်စဉ်းစားချက်ကိုဒီအာဆီယံခေါင်းဆောင်တွေကသဘောတူခဲ့ကြတယ်ဆိုပြီးတော့ထိုင်းဝန်ကြီးချုပ်ပရာယော့ချန်ဦးချာကဒီကနေ့မှပြောကြားလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့2019အာဆီယံညီလာခံရဲ့အဖွဲ့မိန်ခွန်းအတွင်းမှာထိုင်းဝန်ကြီးချုပ်ပရာယော့ချန်ဦးချာကအဲ့လိုပြောကြားသွားခဲ့တာဖြစ်ပါတယ်ပြည်သက်နိုင်ငံမှာကျင်းပနေတဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့မနေ့ကကစားကြတဲ့ဒုတိယအဆင့်ရှုံးထွက်ပွဲမှာနော်ဝေးနဲ့ဩစတြေးလျအသင်းတို့တစ်ဖက်တစ်ကိုယ်စီဖြစ်နေခဲ့ပြီးတော့ပယ်နယ်တီကန်ကြတာမှာနော်ဝေးအသင်းက၄ဂိုးတကိုးနဲ့နိုင်ပြီးတော့ควอเตอร์ไฟแนลကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
ကိုရနနဲ့မမသစီအောင်လုံးကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းစာမတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်တိုက်ဝဲချင်းတွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေးရခိုင်နယ်နဲ့ကိုင်အဖွဲ့တို့ကြားမှာစေပရိခါတွေကျဲပြန့်လာနေသလိုတိုက်ပွဲတွေလည်းပြင်းထန်လာနေပါတယ်မနေ့ကလည်းဒီနေ့မှာပဲမင်းပြမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးတော့မြန်မာစစ်တပ်ကရောအေးဘက်ကလည်းပြောဆိုနေပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးအနားကကျေးရွာကရွာသူရွာသားတွေကနေရက်ကနေတင်းရှောင်နေရတယ်လူလည်ဒေသခံတွေကပြောနေပါတယ်ထိုင်းထေဆိုင်ဗီရိုမြန်မာပိုင်းသတင်းတောက်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အေအေဖွဲ့တို့မနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေဆဲလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစုံဦးက VOA ကိုခုလူပြောပါတယ်
အော်ကျွန်တော်တို့အေးနဲ့ကတော့ဖြည့်ချင်းရဲ့အရှိတ်ပဲပေါ့ဖြည့်ချင်းကျက်တာလို့ရှိတယ်မနေ့ကဒီနေ့ရောပေါ့ဒီနေ့လည်းလက်ရှိချိန်ပြီးတော့ဖြစ်နေပုံပဲခဏအဲဒီကမှအေးတောင်းရန်တွေယာယီလုံချနေတဲ့ယာယီစခန်းတွေပေါ့နော်ကျွန်တော်တို့တက်ပြီးတော့လိုက်ပြီးတော့မှနေနေရှင်းတာလို့ရှိတယ်ကျွန်တော်တို့လက်နက်ကြီးပြစ်သူတွေပါလို့ပြစ်တာရှိတာပေါ့ဗျာဒီနေ့ကတော့ကျွန်တော်တို့တော့လိုအပ်ရင်တော့သုံးပါဗျာတော့တော့ကျွန်တော်ကျွန်တော်လေကြောင်းပြင်ထောက်တာတွေပါလို့ရှိပါဘူး
ရခိုင်အေးပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မင်းမြမြို့နယ်ဆွေရှင်ကြည်ရောင်နဲ့ဒိုင်းတန်းရွာအရှိတ်ဘက်တောင်တန်းပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ပြောပါတယ်
အဲ့ဒီမှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။မနေ့ကဒီနေ့လေ12နာရီခွဲကနေပြီးတော့ဒီကမောင်းတဲ့အထိတော့အဲ့ဒီမှာဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။မင်းမျိုးနေသူပြင်ရွာရဲ့ဒီအခြေအနေတောင်းတနေမှာဖြစ်။ဟိုအဲ့မှာဗမာပြည်ဘက်ကနေပြီးတော့ဒီအား400ကျော်လောက်နေပြီးတော့သူတို့အဲ့ဒီမှာလာပြီးတော့နောက်အဲ့ဒီမှာတက်လန်တော့ပြီးတော့သူတို့ဒီနောက်ဒီဟယ်လီကော်ပါနှစ်ချိန်နဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေလောက်တာပေါ့အဲ့မှာနှစ်ချိန်တိုင်းတိုင်းလာပြီးတော့ဘုံကြီးတယ်မင်းလေးကတော့အဲ့ဒီတိုက်ပွဲချင်းတစ်ချောင်းလုံးကအကြဆုံးတွေများတယ်ဗျအဲ့ဒီကြဆုံးတွေကမေးစေအထက်ရှိတယ်လို့ပြောတယ်နောက်ဒီမြောက်ဦးမြို့နယ်ထင်းမှာဒီကြောက်ကြရွာနားမှာလည်းတိုက်ပွဲဖြစ်တာရှိပြီးတော့ဒီလက်ကရွာရဲ့နောက်ဘက်ကနေရာတွေမှာလည်းဖြစ်တာရှိတယ
်ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပြောဆိုနေပေမဲ့တိချအတိမပြုတ်နိုင်သေးပါဘူးအေးဘက်ကတော့စစ်တီနှူးချဆုံးတန်ရာတချို့ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွှေချင်းကြီးရွာသားတစ်ထောင်ကရွာကနေတင်းချောင်နေရတယ်လို့ရွှေချင်းကြီးရွာအုပ်ချုပ်ရေးမှူးဦးညွန်မောင်သိန်းကပြောပါတယ
်ကျွန်တော်ရှိပါတောင်ကုန်းတွေမှာလာနာကြီးလာနာငယ်ဖိုက်တယ်လို့ပြောပါတယ်နောက်ပါပါလာနာကြီးလည်းဖိုက်တာတွေရှိတယ်ဒီကျွန်တော်ရွှေချင်းကြီးရွာကလူတွေကတော့မင်းဆက်ရကြီးရွာတွေမောင်ဖူတို့ပန်းမြောင်တို့ထော်ကြီးတို့လည်းလူသဘောနီးပါလို့ရှိတယ်လူဦးရေ1000နီးနီးလောက် ဒီနေ့ကတော့ထွားပြနေတာရှိတယ်။ဒီကနေ့မနေ့မြောက်ဦးမြို့နယ်ကြောက်ကြားကြီးပါပဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြေးဝါသာတို့ကပြောပါတယ်။ကြောက်ကြားမှာဒီနေ့ဟိုရှင်းသာကြီးဝမ်းကြံကရှင်းသာကြီးဝမ်းကြံဒီထုတ်နေတာ။တိတ်ပွဲတော့ဖြစ်တာတော့ကြောက်ရယ်။အပန်းကားတို့ကြီးကြီးနဲ့ပါတယ်၊ပြည်နယ်မြို့တို့စစ်တွေထိကျေပြန့်လာနေတဲ့အခြေအနေမှာရှိနေပါ
ဒီခန္ဒီတာတိုက်ပွဲဟာပြည်နယ်မြို့တို့စစ်တွေထိကျေပြန့်လာနေတဲ့အခြေအနေမှာရှိနေပါတယ်။မနေ့ကမနေ့စောပိုင်းမှာစစ်တွေမြို့ဆက်ရိုးကြချောင်းဝါမှာရှိနေတဲ့မြန်မာတပ်မတော်ရေတပ်ဆွဲသင်္ဘောတစ်စီးကိုအေးဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပုံမှုကြီးဝင်းစုံဦးကပြောပါတယ်။မနေ့ကမနေ့သုံးနာရီ၄၀ပေါ့၄နာရီဝင်းကျင်လောက်မှာဒီရေကဘောရေကြီးတဲ့သင်္ဘောဆိုတော့ကျွန်တော်တို့
ပြည်ကခက်တဲ့နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာတိုက်60တုံးမီလီမီတာမျိုးစာဒုံးဒီတလုံးစစ်စစ်စဲနဲ့ရှော့တိုင်ရရရှိခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။ပြည်ကခက်တဲ့နေရာတစ်ဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာတိုက်60တုံးမီလီမီတာမျိုးစာဒုံးဒီတလုံးစစ်စစ်စဲနဲ့ရှော့တိုင်ရမှာတုံးပြတဲ့ဘက်ထရီအုပ်နှလုံးဆက်ဆက်ဝါယာကျိုး
ဆက်တွေ့မျိုးနီရွှေပြည်သားဆက်ရိုးကြခြေတော်ရွာပြန်ဖြူကြီးရွာကရွာသားနဲ့ဆယ်ကျော်အဖန်ခံခဲ့ရပါတယ်ဆက်တွေ့မျိုးမှတ်နှစ်ရဲစခန်းမှာတညတာဖန်စီစစ်စစ်ခံရကနေဒီကနေ့စင်နာရီလောက်မှာအလုံးပြန်လွတ်လာတယ်လို့ခြေတော်ရွာသားတို့ကပြောပါတယ်ကဲဖြစ်ချင်ဘူးအမေနဲ့သခင်ကိုခေါ်ခဲ့တာအားလုံးနှစ်ဆယ်ချောက်ပဲဇမုန်နေရှိတယ်မလားဆိုတော့အဲ့ဒါလည်းသိသေးတာသခင်ကတော့ခေါ်တော့
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ထိပ်သီးနေတာကမှာဆွေးနွေးမှုတွေအကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။ရင်းကြရဲ့ပြန်ပို့ဖို့ရည်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားမှာရှေ့မတိုးနောက်မဆုတ်တာအခြေအနေဖြစ်နေကြပါပဲ။လက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးနေတာကမှာဒီဒုက္ခတွေထပ်နေပြင်းစင်းနေကြတဲ့အတွက်ရလကောင်းတွေထွက်ဖို့ရခိုင်ဒေသကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောင်းနေတဲ့ဒုက္ခတွေကမျောလင့်နေကြပါတယ Peking Long Josua, near Jenny, Sari Downs with Jedi Bomale, Asian Gonson, Nibaka, Ali Tabio, Suni Jabo, Downsu, like Bari, Massimonga, Bizum, Pippa Pivalime.
Lingan or timing a book good home, Sansuji, Kora, and Tayo Nide, Tining and Bangal Muroga, a shit out Asha Nangam Yati, Asian Tedi Nilaga, and Dreamaro, Yamaning and Gani, Bingladesh Ningam Bago, Tain Shangdore, Tain Chide, Rohingya Dokadere, Peking Long Josua, Tani, Pianaye, Ajele, Suni Nijabare, Pechain Pianamele, Sure.
ไอ้ที่เนธาดิมาแล้วญาติตาดาดูเนี่ยสงสารนายเลยนะหลูจนเรายงดีกว่าเลยอ่ะโมเวจิตัวนี่แหละเนธาดิมาเลยญาติตาดาดูเนี่ยสงสารนายเลยนะหลูจนเรายงดีกว่าเลยอ่ะโมเวจิตัวนี่แหละเนธาดิมาแล้วญาติตาดาดูเนี่ยสงสารนายเลยนะหลูจนเรายงดีกว่าเลยอ่ะโมเวจิตัวนี่แหละเนธาดิมาแล้วญาติตาดาดูเนี่ยสงสารนายเลยนะหลูจนเรายงดีกว่าเลยอ่ะโมเวจิตัวนี่แหละเนธาดิมาแล้วญาติตาดาดูเนี่ยสงสารนายเลยนะหลูจนเรายงดีกว่าเลยอ่ะโมเวจิ ဒီကနေ့ကျွန်တော်တို့ဒီဘက်ကဘလို့ပြန်သွင်းနေတဲ့တဲ့ပြီးတော့အမှုကောင်းမွန်တဲ့အနေထားတွေမှန်တည်ချက်မရှိရင်လည်းတော့တောင်းပန်ကြရလာနိုင်ပါတယ်။အာဆီယံခေါင်းဆောင်တွေဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုဖို့
Now, Nanga Nakuin, a chega Luda Queen, the Yabu Bawi, Rohina Doka, the design member, down so get a chadigo, a late has since up Bebo, down so warelu, Bangladesh Ningan, God Bazani, Kutupala Doka, the Sakani, Rohina Doka, the Uma Monga Piovare.
ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဖြစ်ရတဲ့တင်းတွေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။ကျမတို့ VU မြန်မာပိုင်းစီစဉ်ရဲ့ HSS 7 ကနေထုံးလွှင့်ပေးနေကြနေ့စဉ် Making Miazu, New York Mu Ma Jin Bade, Terra Science and Education, Taipan and Nibina Apoye, Genius Olympiad, Natansaku Pian Wema, Tai Dao Ma Yanang Muga, Nangamit Zang Du Dioga, Di Duru Apoega, Atusu Yashi Dawari, the Bawa Bawin Ting the Yene, Taipan Nibina Saya Project Drigo, Tim Biabido, Shimban Jara Lepibari, Bison Guru, Tain Chi Site, View in Mamma Wang Tinida, May Magatin Bibu Tawarishin.
ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကမစ်ယွန်းလာဒီပီယာထက်ဆိုတဲ့အထက်တန်းကျောင်းသူလေးဟာလေအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ဂျီနက်စ်အိုလံပစ်လူငယ်သိပ္ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ခဲ့ရမှာအထူးဆိုရရှိခဲ့ပြီးအခုဆိုရင်ထိုင်းနိုင်ငံကိုပြန်လာနေပြီဖြစ်ကြောင်းမိခင်ဖြစ်သူဒေါ်မြတီတာကအခုလိုပြောပြပါဗါတယ်
Someone told me, ီလေးစီပဲပေးတယ်တဲ့ရောပေါ့တော့အစ်ကိုမိမယူလာပြီးလက်ချပြရတဲ့ဟာပြီးတော့မှဒီလိုပစ္စည်းလေးတဲ့ရောလို့မရဘူးလေမှာစစ်စီကကြီးတယ်လေလက်ကဆောက်ဆောင်ပြီးလဲချင်းပြရတဲ့အစ်လောက်ကိုထိုင်းရတော်လို့မနေလို့မပြောရဘူ
းထိုင်းနိုင်ငံကဖွဲ့ပေါင်း၄ဖွဲ့တွားရောက်ရှင်ပြိုင်ခဲ့ပြီး၃ဖွဲ့ကစုတွေအတီးတီးရရှိခဲ့တာပါမြန်မာရွှေပြောင်းကလေးငယ်မစ်ယွန်းလာတီပီယာတက်ခါငယ်ငယ်ကလေးကကျောင်းမှာထူးချွန်တဲ့ကလေးဖြစ်တာကြောင့်မြို့နယ်ကနေတနိုင်ငံလုံးအဆင့်စာစီဆိုင်ကုန်းပြိုင်ပွဲမှာလည်းပထမဆုံးရရှိခဲ့သူဖြစ်ပါတယ်အခက်အခဲတွေကြားကပြိုင်ပွဲဝင်ဖို့လုပ်နေတဲ့အခါမှာနိုင်ငံမဲ့ဖြစ်နေတာကြောင့်နိုင်ငံကူးစာအုပ်ရဖို့ကအစအခက်အခဲတွေရှိခဲ့တာပါနောက်ဆုံးမှာထိုင်းအစိုးရကထိုင်းနိုင်ငံသားပေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံကူးစာအုပ်လည်းရရှိသွားပြီးပြိုင်ပွဲဝင်နိုင်ခဲ့ပါတယ်။သူမဟာထိုင်းနိုင်ငံမှာမွေးဖွားပြီးမိဘတွေကတော့ရွှေပြောင်းလူသမားတွေဖြစ်ကြပါတယ်။သူမလိုပဲထိုင်းနိုင်ငံချင်းရိုင်မျိုးကရှမ်းတိုင်းရဲသူလေးဟာလည်းပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြိုင်ခဲ့ရမှာသူတို့အဖွဲ့ကလည်းအထူးဆုရရှိခဲ့ပါတယ်။အမေရိကန်နိုင်ငံအရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပတဲ့နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ဖို့တွားခဲ့ရမှာရှမ်းတိုင်းရင်းသူလေးဟာနိုင်ငံမဲ့ဖြစ်တာကြောင့်အမေရိကန်နိုင်ငံကဗီဇာပေးဖို့အတွက်ငင်းပယ်တာကိုခံခဲ့ရပါတယ်ဒီနောက်မှာတော့ပြိုင်ပွဲဝင်ငန်းဒီနှစ်ရက်ခန့်အလိုမေလ10ရက်နေ့မှာပဲထိုင်းနိုင်ငံကနိုင်ငံသားပေးခဲ့ပြီးတဲ့နောက်အမေရိကန်ဗီဇာကိုထပ်ပြီးလျှောက်ခဲ့ရမှာအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်နိုင်ငံတကာသိပ်ပံနဲ့ဤပညာကျောင်းသားအဖွဲ့တွေဝင်ရောက်ရှင်ပြိုင်ကြပြီးစုရှစ်စုပေးခဲ့ရမှာMiss Nanfin ပညာပါဝင်တဲ့စိုက်ပျိုးရေးနဲ့ဤပညာအဖွဲ့ကတော့မိုးကောင်ရေရှားဒေသမှာဆန်စပါးစိုက်ပျိုးရေးလုပ်တဲ့အခါမှာအပင်တွေကနေမျိုးစေ့တွေအောင်မြင်အောင်ဆက်လက်ကြီးထွားရှင်သန်နိုင်အောင်ရာဘာတက်တော်တွေကနေအထောက်အကူရယူရေး project တင်ပြခဲ့ရမှာ USAID ကပေးတဲ့အထူးစုဒေါ်လာ3,000ကို Miss Nanfin တို့အဖွဲ့ကရရှိသွားခဲ့တာပါအခုရနောင်းမျိုးကရွှေပြောင်းကျောင်းသူတွေဝင်ရောက်ပြိုင်ဆိုင်တဲ့ Genius Olympic ပြိုင်ပွဲဆိုတာကတော့တကဘာလုံးကကျောင်းသားတွေဝင်ရောက်ပြိုင်ရတဲ့သိပ္ပံဆိုင်ရာပြိုင်ပွဲဖြစ်ပါတယ်။ Genius Olympic ဆိုတဲ့ပညာရေးရန်ပုံငွေအဖွဲ့ဟာအခြေခံသိပ္ပံပညာ၊အနုပညာ၊ဖန်တီးရေးသားမှု၊အင်ဂျင်နီယာပညာရဲ့စီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးရေးစတာတွေကနေတဆင့်ကဘာတဝမ်းလုံးကလူငယ်တွေပတ်ဝန်းကျင်ထိန်းသိမ်းရေးရည်ရှိဆောင်ရွက်နိုင်ဖို့အတွက်အားပေးတဲ့အစီအစဉ်တစ်ရပ်လည်းဖြစ်ပါတယ်ရှင်။
မင်းမှာတင်ပြပို့ထားတာဖြစ်ပါတယ်ကျမတို့ညနေပိုင်းရေဒီယိုစီစဉ်ပြီးပြီးချင်းည9နာရီမှာထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးခြင်းနေတဲ့ဒီပိုင်းနဲ့ VOA ရဲ့ internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်ကိုရိုနာဆိုရမြန်မာနဲ့နိုင်ငံတကာတင်ပြချက်ကိုကိုရဲနိုင်ငံကကြီးညာပေးပါလိမ့်မယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရေးပို့လိုက်တဲ့စာတစောင်းကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကရခဲ့ပြီးတော့ဆာမာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်စဉ်းစားသုံးသပ်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီနေ့မှပြောကြားလိုက်ပါတယ်။ကင်ဂျွန်အွန်းကအင်မီရိုရဲ့အမတ်စိတ်နဲ့စာကိုခိုင်းပြီးစဉ်းစားနေတဲ့ပုံကိုမြောက်ကိုရီးယားပိုင်း KCN သတင်းအေဂျင်စီကဖော်ပြခဲ့ပြီးတော့ဆာမာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်းကချီးကျူးထားတယ်လို့လည်းဒီသတင်းကဆိုပါတယ်။အမေရိကန်လူမှုကြီးကြပ်ရေးနဲ့ကောက်ခွန်ဌာန IC ကတရားမဝင်ရွှေပြောင်းတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနှင်းဖမ်းဆီးဖို့အစီအစဉ်ကိုသတင်းနဲ့ပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တရားမဝင်ရွှေပြောင်းတွေကိုနေရပြန်ပို့မဲ့လုပ်ငန်းစဉ်ကိုဒီမိုကရက်တရဲ့ပန်ကြားချက်အရသတင်းနဲ့ပတ်နောက်ဆုံးပြီးတော့အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခိုလုံခွင့်နဲ့ဥပဒေအရလင်ဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တွေနဲ့ရီပါဘလစ်ကန်တွေပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့လည်းသမ္မတထရမ့်ကစနေနေ့က Twitter မှာရေးသားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့မနက်ဖြန်တနင်္လာနေ့ကစတင်ပြီးတော့အီရန်နိုင်ငံပေါ်မှာကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေကိုချမှတ်သွားဖို့စီစဉ်နေတယ်လို့မနေ့စနေနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်လိုဒဏ်ခတ်ပိတ်ဆို့မှုတွေဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်ဒီနေ့ကျင်းပတဲ့ညီလာခံတွင်ရွှေကြာရေးကိစ္စနဲ့တောင်တုပ်ပင်လယ်တွင်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေပါဝင်ဒေသတွင်းပြဿနာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
သတင်းကြေကြောကိုခွေရနိုင်ငံကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူဘေးအယ်တရက်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်view american တဲ့ညပိုင်းမြန်မာဘာသာစီရင်တွေကိုတော့ည9နာရီနေ့10နာရီအထိလိုင်းတိုမီတာ2425နဲ့51တူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နားဆင်တဲ့တော်တာရှင်ပေါင်းကို2ပြည့်ကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင
် This program has come to you from the Voice of America, Washington. Thank you.